စီယေပတိပခပြင်းထန်နေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်စစ်ဆောင်စခန်းတွေရိခတ်တယ်ယူရေးဖွဲ့ဝင်တွေမြန်မာစစ်တပ်ကထိန်းသိမ်းထားတာနဲ့ဘုံနှုံမြို့နယ်တွင်စစ်ဆောင်စခန်းတွေတော်လာမှုကန့်တပိတ်ပင်ထားတဲ့ကြောင်းတင်ဆက်ပေးမှာပါကြောက်တော်မြို့နယ်ညောင်ချောင်းစစ်ပေးဆောင်စခန်းကစစ်ဆောင်ဒုက္ခတွေတွေ့မြို့နယ်ရုံးကစံရိခတ်သွားထုတ်တဲ့ဖွဲ့အပြန်ခရီးမှာဒေသခံမြန်မာစစ ဲ့အဲ့ဒါကို၄ရက်နေ့ကထွေအုပ်ကနေပြီးတော့မှတော့ခံကနေချပေးတဲ့ဒီဝိကဆန်တရှုပ်ပေါ့ဒီ NDP ကျန်းတဲ့ချပေးတဲ့ဆန်တရှုပ်ကိုအဲ့ဒီစကန်ကလူတွေတရှုပ်လာယူကြတယ်ကျန်းကစက်သုံးယောက်တပြီးတော့ကားမောက်တဲ့ driver တယောက်ကြီးနဲ့ပြီးတော့ထွေအုပ်ကဒီဝန်ထမ်းတယောက်ပေါ့ဆိုတော့အကုန်လုံး5ယောက်ကကြောက်တော်မျိုးထွေအုပ်ယူဝနေပြီးတော့မှ3နိုင်ကျော်လောက်မှအဲ့ဒီစိပိချံစကန်ကိုအဲ့ဒီ18150နဲ့ပြင်းတယ်ပြန်တော့အဲ့ဒီတက်မကနေပြီးတော့မှလင်းကပြည့်စုံမှုတွေလုပ်တယ်လို့ကြားတယ်ပြီးတော့တက်ဖြစ်ကိုခေါ်သွားတယ်အခုချိန်ဒီအဲ့ဒီလူတွေနဲ့တော့လောလောဆယ်ဖြစ်ပေါ့ဒါဆက်ပြီးမရတယ်ဟိုမမေ့ကကြောင်ကြောင်စခန်းကိုကျွန်တော်တို့စစ်တော်ဝင်တွေတွေသွားပြီးတော့အဲ့ဒီမှာမိသားစုတွေနဲ့ပါနေတွေ့တယ်ကျော်တော်လေးကိုပူပန်တော့ခရရနေရတယ်ပေါ့ဆိုတော့အဲ့ဒီကနေတစ်ဆင့်ကျွန်တော်တို့စုံစမ်းပြီးတော့မှဟိုတက်ဖြစ်ကိုကျွန်တော်တို့လက်ဆက်ကြည့်တဲ့အခါသူတို့ပြောတာတော့ဒီလောလောဆယ်စစ်စစ်ရလေးတွေရှိသေးလို့ကျွန်တော်တို့ဟိုစီစစ်နေပါတယ်စီစစ်ပြီးရင်ပြန်ထွက်ပါမယ်ဆိုတာလေးတခုတော့မနေ့ကပြောတယ်ဆိုတော့လူတွေကတော့တော်တော်လေးကိုဒါဆိုးရင်နေကြတဲ့အချက်တွေရှိနေတာ
ညောင်ချောင်းစစ်ဆောင်စခန်းကစံရိတ်ခတ်တယူရေးဖွဲ့ကိုဒေသခံမြန်မာစစ်တပ်ကခုံယူစစ်ဆေးနေတာနဲ့ပတ်သက်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုချုပ်စော်မင်းတုံးကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ်
ကျွန်တော်ပြောနိုင်တာတော့အချောက်တော်ဘက်ကနေကကျွန်တော်တို့ထိမ့်သိမ်းထားတဲ့အရှိရဲ့အချောက်တော်ဘက်ကထိမ့်သိမ်းတာတော့စစ်ဆောင်ခံမှာပေါ့ဘူးယူအားနေကြကြထိမ့်သိမ်းထားတဲ့သူတွေရှိပါတယ်သူတို့ထွက်ချက်လည်းရှိပါပြီဟာ
ရခိုင်မြောက်ပိုင်းဒေသတွင်စည်ရေးပြိပခပြင်းထန်လာတာနဲ့မြမြန်မာစစ်တပ်ဘက်ကလုံခြုံရေးရစစ်ဆေးမှုတွေကလည်းပုံမှုလှုပ်ဆောင်လာပါတယ်ဘုံတကျွန်းမြို့နယ်ကစေဒီပြင်စစ်ဆောင်စခန်းကစစ်ဆောင်ရွာသားထောင်ကျော်ကိုမြန်မာစစ်တပ်ဘက်ကဖုန်ကြီးကျောင်းမှာဆူယုံနေထိုင်ခိုင်းတာပြီးရွာပြင်ထွက်ခွေပိတ်ပင်ထားတယ်လို့စစ်ဆောင်စခန်းတာဝန်ခံအရှင်တဘာဝနတီကအခုလိုမိန့်ပါတယ
်ပုံနာကျွန်းမြို့နယ်စေဒီပြင်စစ်ဆောင်စခန်းနဲ့စေဒီပြင်တရွာလုံးကိုဖုန်ကြီးကျောင်းနဲ့ထည့်ပြီးတော့ဆက်လို့ရောက်နေတဲ့ဆိုဖုန်ကြီးမြောက်နေပါဗျသူတို့အကြောင်းပြချက်ပေးတာကတော့တိုက်ပွဲတွေဖြစ်လာရင်ရတဲ့ကိုလည်းလည်းကြီးလည်းငယ်တွေကြားပြီးတော့ဒီမှာစိုးလို့ထိန်းထားပေးတာပါလူတွေယူပေးတာပါလို့တော့ပြောတယ်ရတဲ့ကိုဝင်ရောက်ဖွင့်တော့မရဘူးဒီနေ့ဒီမှာရှိတဲ့ဆန်တွေရိုက်ကြတော့ဖွင့်မရဘူးတောင်းထဲမှာလောင်ထားတာဒုက္ခတွေကခမန်းကြီးအားပြီးသွားရင်လူ1300လောက်ရှိနေရော်သားတွေရိုက်ကြတယ်ပြက်လက်ကုန်ကြပြီ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကပုံကြုံမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးအခုလိုစစ်ဆောင်စခန်းတွေကိုတောလာခွေကန့်တပ်ပိတ်ပင်ထားတာပါအလားတူပုံနှွှုံမြို့နယ်ကသွာလာရေးအတွက်အသုံးပြုနေတဲ့တောပြားချောင်းကိုလည်းလေသွာလာပိတ်ပင်ထားတယ်လို့စစ်ဆောင်စခန်းတာဝန်ခံအရှင်တဘာဝနတိကခုလိုဆက်မိတ်ပါတယ်
။အဆုံးတော်တဲ့တောင်းတွေကကိုဒီရေတောင်းခီးနဲ့သွာလာနေတဲ့ဆက်လေပန်းသမားဟုတ်သူကဒီစီဒီပြင်းစွာခိုက်တာတကားမှာပေါက်ကန်ပြီးတော့အားလုံးတားမြင်နေတယ်။လူတွေကတော့ခေါ်လာပြီးတော့ပုံစံလေးကိုထည့်ထားတယ်။ဆက်လေတွေအားလုံးရဲ့မှာပဲရက်ခိုင်းထားတယ်
ဒီလိုရေချောင်းလမ်းပိတ်ပင်ထားတဲ့အတွက်ပုံကျုံကြောက်တော်ဆက်ကရွာပေါင်း40ကျော်အတွက်သွာလာရေးနဲ့ရိတ်ခါတည်ယူရေးမှာအခက်တွေ့နေကြတယ်လို့ဆိုပါတယ်။စီဒီပြင်စစ်ဆောင်စခန်းပြင်လက်ဝဲစာတိုက်စစ်ဆောင်စခန်းကိုလည်းအပြင်ထွက်ခွင့်ကန့်တတ်ထားသလိုဘုံကြီးချောင်းမှာစုပြုံထားရှိတဲ့အတွက်ကူးစက်မြန်ကိုဗစ် -19 ရောဂါအတွက်စိုးရိမ်နေရတယ်လို့ပုံကျုံမျိုးနဲ့မျိုးရလှုပ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။လက်ဝဲစာတိုက်အဲ့ဒီရောမလဲရောပြင်မဖြစ်ရဘူး။အဲ့ဒီရောချင်းမှာချိန်မိန်ထားတာရှိတယ်။အဲ့ဒီရောကနည်းနည်းလောလောဆယ်ရောချင်းကိုစစထောက်စားတဲ့လူဝေယူလို့ရတယ်။နေတော့ဘုံကြီးချောင်းမှာတော်လုံးကဘုံကြီးချောင်းမှာဆိုတော့နေရာချင်းချက်တာပေါ့။ရောကတခုဖြစ်လို့မလို့ယူတာကကိုဗစ်ရောကတည်းကတော်တော်စိုးရိမ်ရတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်လာတဲ့အတူလက်နက်ကိုင်ဖွဲ့စဉ်နဲ့ဆက်နွယ်နေတဲ့ဆိုပြီးဖမ်းဆီးခံရတာတွေလည်းပုံမှုများပြားလာပါတယ်။တနစ်ကျော်တိုက်ပွဲဖြစ်စဉ်တွင်ရခိုင်ပြည်နယ်တစ်ခုလုံးမှာစစ်ကြောင်တသိန်းခွဲကျော်တိုးပွားလာနေတယ်လို့လည်းရခိုင်လူမှုဖွဲ့စည်းတွေကနေမကြာသေးခင်ကစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်။